မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ခံထားရသူနောက်တူဦးဒီကနေ့ပဲထပ်မံသေဆုံးသွားတဲ့အတွက်အခုဆိုရင်ဒီရောဂါကြောင့်သေဆုံးသူအဖြစ်အတည်ပြုထားသူစုစုပေါင်း4ဦးရှိသွားပါပြီ။သေဆုံးသွားသူဟာရန်ကုန်တိုင်းပပဲတန်းမြို့နယ်ကအသက်85နှစ်အရွယ်အမျိုးသားတဦးဖြစ်ပြီးလွန်ခဲ့တဲ့သတင်းနှစ်ပတ်အတွင်းပြပခီးသွားခဲ့မှုတွေရာဇဝင်မရှိသူဖြစ်ကြောင်းလဲကျန်းမာရေးနဲ့အာဃာဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲရောဂါလက္ခဏာပြသခဲ့ရကရန်ကုန်စည်းရုံကြီးကိုပို့ဆောင်ပြီးစောင့်ကြည့်စစ်ဆေးခဲ့တာပါ။လူနာဟာစီးကျူယောဂါနှလုံးသွေးကြောချင်းယောဂါစတဲ့ယောဂါခံတွေရှိသူဖြစ်ပြီးဆေးရုံကိုရောက်ချိန်ကလေးကမောပန်းပြီးသွေးထဲမှာအောက်ဆီဂျင်ဓာတ်ကျဆင်းမှုတွေရှိနေတဲ့အတွက်ကုသမှုပေးခဲ့ပေမဲ့တနည်းဦးနေနေမနဲ့အစောပိုင်းမှာပဲကွယ်လွန်သွားခဲ့ကြောင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါပေမဲ့လည်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူဖြစ်အတည်ပြုခဲ့တာဟာမကွယ်လွန်ခင်မှာလားကွယ်လွန်ပြီးနောက်ပိုင်းမှာလားဆိုတာတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ဒီကနေ့အစောပိုင်းမှာအတည်ပြုထားခဲ့တဲ့လူနာ9ဦးနဲ့အခုတည်ဆုံသွားသူအပါအဝင်ယောဂကုသသူ10ဦးကိုတနင်္ဂနွေနေ့မှာအတည်ပြုလိုက်တဲ့အတွက်တရက်ထဲမှာအများဆုံးလဲဖြစ်ခဲ့တာပါ။အခုနောက်ဆုံးတည်ဆုံသူနဲ့ဆိုရင်တနင်္ဂနွေနေ့ည8နာရီသတင်းထုတ်ပြန်ချိန်အထိမြန်မာနိုင်ငံမှာတည်ဆုံသူစုစုပေါင်း4ဦးအပါအဝင်ကိုရိုနာဗိုင်းရပ်စ်ကုသသူ39ဦးအထိရှိပါတယ်။COVID-19 လူနာအများစုကတော့ရန်ကုန်မြို့ဝေဘာကြီးအထူးကုဆေးရုံမှာကုသမှုပေးထားပြီးလာရှိုးမော်လမြိုင်စတဲ့ဆေးရုံတွေမှာပါကုသမှုပေးထားရပြီးရန်ကုန်မြို့ကဝေဘာကြီးအထူးကုဆေးရုံမှာလူနာတဦးကိုအထူးကျက်မှတ်ဆောင်မှာတိကျကုသပေးနေကြောင်းလဲကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်။